မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ဝါရဲ့တပ်မဟောင်းဘီလ်ရစ်ချတ်ဆင်ဟာရခိုင်ပြည်ပခအကြီးအကြံပေးဖို့အတွက်မြန်မာအစိုးရကအစ်စ်ဖွဲ့စည်းလိုက်တဲ့နိုင်ငံတကာအကြံပေးအဖွဲ့ကညီမနစ်ပုတ်ထူးနေကရုတ်တရက်နှုတ်ထွက်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံကနေချက်ချင်းထွက်ခွာသွားပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ရခိုင်အကြံပေးအဖွဲ့နဲ့ဒေါ်အောင်ဆန်းစုကြည်တို့တွေ့ဆုံရမှာဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတောင်နှစ်ယောက်ကိစ္စညညတတဆောင်ရွက်ပြီးဖို့သူ့ရဲ့ပန်ကြားချက်ကိုဒေါ်အောင်ဆန်းစုကြည်ဘက်ကဒေါသနဲ့တုတ်ပြန်ဆွေးနွေးမှုကိုသူ့အနေနဲ့စိတ်မကောင်းဖြစ်မိတဲ့အကြောင်းမစ္စတာရစ်ချတ်ဆင်ကပြောပါတယ်။မြန်မာနိုင်ငံကမထွက်ခွာခင် AP နဲ့ရိုက်တာသတင်းဌာနတွေနဲ့ဘီလ်ချတ်ဆင်တွေ့ဆုံမေးမြန်းထားချက်ကိုမတ်အင်ဂျင်နိုင်ကကောက်နှုတ်တင်ပြပေးမှာပါ။
New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့အပြင်သမ္မတ Bill Clinton အစိုးရဟောင်းလက်ထက်ကစွမ်းအင်ဝင်ကြီးအဖြစ်ထမ်းဆောင်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာ American သံတမန်ကြီးဖြစ်လေတာဝန်ထမ်းဆောင်ခဲ့သူ Bill Richardson ဟာအဖွဲ့ဝင်10ဦးပါရခိုင်အကြံပေးအဖွဲ့ရခိုင်ပြည်နယ်ကိုပထမဆုံးအကြိမ်တွားရောက်တဲ့နေ့မှာပဲအခုလိုနှုတ်ထွက်ကြောင်းပြောကြားလိုက်တာပါ။သူအနေနဲ့အကြံပေးအဖွဲ့ကနေနှုတ်ထွက်ရတဲ့အဓိကအကြောင်းရင်းဖြစ်အဲ့ဒီအကြံပေးအဖွဲ့ဟာရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဖုံးဖိဖို့ကြိုးစားနေတဲ့အတွက်သူအနေနဲ့မြန်မာအစိုးရရဲ့အခုလိုလှုပ်ဆောင်မှုမှာမပါဝင်လို့တဲ့အတွက်ဖြစ်ကြောင်း Mr. Richardson ကပြောပါတယ
် I don't want to be part of a whitewash andI felt this best that I resigned.
ကျွန်တော်အနေနဲ့ပြဿနာကိုဖုံးဖိရမှာမပါချင်ပါဘူး။ဒါကြောင့်ကျွန်တော်ချက်ချင်းနှုတ်ထွက်လိုက်တာဟာအကောင်းဆုံးဖြစ်မယ်လို့ကျွန်တော်ခံစားမိပါတယ်
။ဒါ့အပြင်အခြားအကြံပေးအဖွဲ့ဝင်တွေနဲ့အတူတနင်္လာနေ့ကဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာမပြေမလည်ဖြစ်ခဲ့တယ်လို့ Bill Richardson ကပြောပါတယ
်။ I was very unhappy and distressed by Dawn San Suu Kyi's reaction to my plea that this
ထိုကြတဲ့ရင်တော်တည်းရဲ့ကိစ္စမှာညံ့ညံ့တတနဲ့မြင်းမြန်းဆန်းဆန်းဆောင်ရွက်ဖို့ကျွန်တော်ရဲ့မိတ္တရက်ခံပန်ကြားချက်ပေါ်ဒေါအောင်ဆန်းစုကြည်ရဲ့တုံ့ပြန်လိုက်တဲ့အပြစ်မှုကိုကျွန်တော်အမတန်စိတ်မကောင်းဖြစ်ရပါတယ်။ဒရင်တော်နှစ်ဦးရဲ့ကိစ္စနဲ့ပတ်သက်လို့သူ့ရဲ့အမျက်ဒေါသကိုပောက်ကွဲလို့နေပါဖြစ်သွားပြီးတော့အစိုးရလျှို့ဝှက်ချက်ဥပဒေနဲ့ပတ်သက်တဲ့ကိစ္စတွေဖြစ်နေတယ်လို့ပြောတဲ့အပြင်ဒါကိုအကြံပေးအဖွဲ့ဝင်တဦးအနေနဲ့ပြောရမယ့်အလို့မဟုတ်ပါဘူးလို့လည်းသူကပြောပါတယ်။ကျွန်တော်တို့နှစ်ယောက်ကြားအပြန်အလှန်ပြောဆိုမှုတွေဟာတော်တော်လေးကိုပြင်းထန်ခဲ့ပါတယ်။
ဒီမပြေလည်မှုဟာလေညစာစားပွဲမှာဆက်လက်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်အခုလိုဖြစ်ရတဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဘက်ကရောပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးဘက်ကရောသတင်းဌာနတွေကိုတစုံတရာတုံ့ပြန်ဖြေကြားခြင်းမရှိသေးပါဘူးဒါအပြင်မြန်မာအစိုးရအရာရှိတွေနဲ့တုံ့ညက်ကြာဆွေးနွေးမှုတွေအတွင်းသတင်းမီဒီယာကုလသမဂ္ဂလူ့အခွင့်အရေးအဖွဲ့တွေနဲ့နိုင်ငံတကာလူ့အဖွဲ့အစည်းတွေပေါ်ရေပုံရအဖြစ်ပြစ်တင်ရှုတ်ချမှုတွေပြုလုပ်ခဲ့တာတွေ့ရတဲ့အတွက်သူ့အနေနဲ့အံ့ဩသင့်မိတဲ့အကြောင်း Mr. Richardson ကပြောပါတယ်အထူးသဖြင့်ဒေါ်အောင်ဆန်းစုကြည်ရဲ့နိုင်ငံတကာအပေါ်ထားတဲ့သဘောထားအမြင်တွေဟာအတော်လေးကိုမှားယွင်းနေတယ်လို့သူကအခုလိုပြောပါတယ
် She believes there's a concerted international effortagainst Myanmar and I
မြန်မာ့စံကြေမှုနိုင်ငံတကာကပူးပေါင်းကြံစီနေတယ်လို့ဒေါအောင်ဆန်းစုကြည်ကယုံကြည်နေတာဟာမှားယွင်းနေတယ်လို့ကျွန်တော်မြင်ပါတယ်မြန်မာနဲ့ပတ်သက်တဲ့ပြဿနာအလုံးအတွက်နိုင်ငံတကာသတင်းမီဒီယာတွေကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့အစည်းတွေနဲ့တခြားအစိုးရအဖွဲ့အစည်းတွေကိုဒေါအောင်ဆန်းစုကြည်ကပြစ်တင်ဝေဖန်ပြောဆိုပါတယ်ဒီလိုဖြစ်ရတာဟာသူ့အနားမှာရှိနေတဲ့အတန်အကြောင်းလို့ကျွန်တော်ထင်ပါတယ်သူတို့တွေဟာဒေါအောင်ဆန်းစုကြည်ကိုပုံမှန်လင်းလင်းအကြံဉာဏ်တွေမပေးကြဘူးလို့ကျွန်တော်ယူဆပါတယ်
Bill Richardson ဟာ1980ခုနှစ်တွေကတည်းကဒေါအောင်ဆန်းစုကြည်နဲ့တည်တန်းခဲ့ပြီးဒေါအောင်ဆန်းစုကြည်ပေါ်မှာလည်းအလွန်ပဲလေးစားသူတဦးဖြစ်ပါတယ်။ဒါကြောင့်အခုလိုရခိုင်အရေးကိစ္စအပြင်ဆွဆွဲမှုတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကကျင့်ဝတ်တိုက်ခါပိုင်းအရာအကောင်းဆောင်အဖြစ်ပြသနိုင်ခြင်းမရှိခဲ့တဲ့အတွက်သူ့အနေနဲ့ဝန်ထမ်းမိကြောင်း Mr. Richardson ကပြောပါတယ်။ဆက်လက်ပြီးတော့ရခိုင်အကြံပေးအဖွဲ့ကိုဦးဆောင်နေတဲ့ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဒေါက်တာဆူရကီရဲ့စတိရထိုင်းနဲ့ပတ်သက်လို့လည်းအခုလိုသူ့အမြင်ကိုပြောပါတယ်။
I also disagree with the direction the chairman Surakiat wants to take the
ရခိုင်ကြံပေးအဖွဲ့ဥက္ကဋ္ဌ Surakiat အနေနဲ့အကြံပေးအဖွဲ့ကိုဦးဆောင်ပြီးတော့တွားကျင်တဲ့လမ်းကြောင်းကိုကျွန်တော်သဘောမတူပါဘူးလုပ်ငန်းစဉ်လည်းမရှိသလိုလုံခြုံရေးနဲ့နိုင်ငံသားဖြစ်ခွင့်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းအစီအစဉ်မရှိပါဘူး
ဒါနဲ့ပတ်သက်လို့ Mr. Satira Thai ကိုသတင်းမီဒီယာတွေဘက်ကဆက်သွယ်မေးမြန်းခဲ့တဲ့အပေါ်တုံ့ပြန်ဖြေဆိုခြင်းမရှိသေးပါဘူး။မနေ့ January 24ရက်နေ့ကရခိုင်အကြံပေးအဖွဲ့ရဲ့ပထမဆုံးရခိုင်ခီးစဉ်ကိုတော့ Mr. Richardson လိုက်ပါသွားခြင်းမရှိခဲ့ပါဘူး။အကြံပေးအဖွဲ့ဝင်နောက်တုံးဖြစ်တဲ့ South Africa ကာကွယ်ရေးဝန်ကြီးဟောင်း Role of Mia ကတော့သူတို့ရခိုင်ခီးစဉ်ဟာအပြုသဘောဆောင်တယ်လို့ပြောပြီးအကြံပေးအဖွဲ့အနေနဲ့လက်ရှိအကြံဉာဏ်တွေမပေးရသေးတဲ့အတွက်ကြောင့်အစိုးရရဲ့အတန်ကိုကိုစားပြုမယ်လို့ပြောဆိုချက်ဟာလုံးဝမတရားတဲ့အပြင်မှန်မှန်ကန်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်